တိုင်းသားလက်နက်ကင်အချင်းချင်းအကြားနဲ့တိုင်းသားလက်နက်ကင်နဲ့တမတော်အကြားမကြာခဏတိုက်ပွဲတွေဖြစ်ပွားနေတဲ့ကြောင်မဲ့ဒေသမှာတင်းလာနေည9နာရီကျော်ကပောက်ကွဲမှုဖြစ်ပွားခဲ့တာပါဒီပောက်ကွဲမှုဖြစ်ပွားခဲ့တဲ့အခြေအနေကိုတော့ဒေသခံတဦးက VOE ကိုအခုလိုပြောပြပါတယ်
ကျွန်တော်တို့ရှမ်းမြောက်ဘက်လိုရခင်ကလေးကတော့လုံခြုံတဲ့ဒေသမဟုတ်ဘူးလေနော်လက်နက်ကင်အဖွဲ့အစည်းတွေများတယ်ဟိုပစ်တက်ခတ်တာရှိတယ်အခုဆိုပုံစိုးတော့အမြုပ်ထဲလည်းမလုံခြုံကြပါဘူးလုံခြုံရေးကတော့အဆင့်0လောက်ရှိတာပေါ့ဗျာအခုတလောလေးတောက်မဲဒီဘောတပိုင်းမှာလည်းနေ့တိုင်းဒီဘောလိုတိုက်ပွဲကြီးနေလေဖြစ်နေတယ်အဓိကတော့လက်နက်ကင်၄ဖွဲ့ပေါ့အစိုးရစစ်တပ်ရှိမယ် SSPB ရှိမယ် TIA ရှိမယ် RCS ရှိမယ်နေရာကွက်ကြားကွက်ကြားတွေတော့တိုက်တိုက်ပွဲဖြစ်နေရပဲမနေ့ကပောက်ကွဲတဲ့နေရာလဲအမှန်တော့လုံခြုံရေးအနေနဲ့ရေးလို့ကျွန်တော်တမတော်တို့အနေနဲ့ကိုပေါင်းကြည့်နေတဲ့နေရာပဲလေ
လက်ရှိအချိန်မှာတော့ဘုံပစ်သူတရခံကိုဖမ်းဆီးရမိကြောင်းမကြားသိရသေးသလိုမန္တလေးလာရှိုးလမ်းမှာကားအသွားအလာတွေရပ်ဆိုင်းထားတယ်ဆိုတာလည်းမကြားရကြောင်းဒေသခံတွေကပြောပါတယ်ကြောင်မဲဒေသဟာလက်နက်ကင်အဖွဲ့မျိုးစုံလှုပ်ရှားနေသလိုတင်းနှက်နဲ့ပစ်ခတ်တပ်ဖြတ်တာဘုံပေါက်ကွဲတာတွေမကြာခဏဖြစ်ပွားလေးရှိပြီးလုံခြုံရေးအချိန်မှာတော့အဆင့်3ညလောက်သာရှိနေတယ်လို့ကြောင်မဲမြို့နယ်ရွေးကောက်ခံပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းညာကတုံးတက်ပါလေ
။မမင်းအဖြစ်ရှင်ကတော့ခဏ15လောက်မှအဲ့မှာပောက်ကွဲမှုတစ်ခုဖြစ်တယ်ပေါ့နော်။တော်တော်ကြီးကိုပြန်ကြည့်ပါလေတော့ဟုတ်တယ်ပေါ့နော်။ဖြည်းဖြည်းချင်းချင်းကိုပြန်ကြည့်တဲ့အခါမှာတိုက်ကျဲရှိသွားတဲ့လူတွေရောက်ပေါ့နော်။လူတွေတွေရောက်ကနေပြစ်ထုတ်လိုက်ကြတယ်။အဲ့တော့အဲ့ဒီပြစ်ထုတ်လိုက်တာလေလူလုံးဘုန်းလိုဟာယူဆပါလေ။အဲ့ပြစ်ရှင်ဖြစ်ပြီးတော့အဲ့ရဝင်တော့ဟာမဆိုးရင်အတန်းရရတယ်လို့ပြောပါလေ။မနေ့ကအဖြစ်ကလေးကဒီသေးဆွေကိုခေါ်သွားပါလေဗျ။စစ်တပ်ကသေးဆွေလို့ရှိပါလေဒီမှာ။ဟောအဲ့ဒီမှာလည်းသူကူတာပြီးနေပါလေ
။မူဆယ်မြို့နယ်ဖန်ကောင်းကျေးရွာအုပ်စုမှာလည်းမင်းညဆယ်နှစ်လောက်ကဘုံတလုံးပောက်ကွဲခဲ့ပါလေ။2020ရွေးကောက်ပွဲအပြီးကာလမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကြောင်မဲခရိုင်အမတ်တက်ကမျိုးသားလွတ်တော်ကိုယ်စားလှယ်ဦးစော်ထိုက်ဟာနေမှာပဲတနက်နဲ့ပြစ်ခတ်တပ်ဖြတ်ခံခဲ့ရပါလေ။2018ခုနှစ်တပ်မတော်နေ့မတိုင်မီမလ26ရက်နေ့ကလည်းကြောင်မဲမြို့အဝင်ဂိတ်မှာဘုံတလုံးပောက်ကွဲခဲ့မှုပါလေ။ဒီဇင်ဘာလ9ရက်နေ့ကတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမှာ SSPP ရှမ်းမြောက်နယ် TNL တအောင်းပလောင်ပူပေါင်းတပ်နဲ့ RCSS ရှမ်းတောင်တပ်တွေအကြားမှာတိုက်ပွဲဖြစ်ပွားနေသလို၄ရက်နေ့ကတော့လာရှုံမြို့နယ်မိုင်းရော်ကျေးရွာအုပ်စုမှာတပ်မတော်နဲ့ KIA ကချင်တပ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကြောင်မဲတီဘောနဲ့နမ်တူမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံပြည်သူတွေဟာနေရာဆွတ်ခွာပြီးဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်ခင်ဗျာ။